2020ရွေးကောက်ပွဲမတိုင်ခင် NLD အစိုးရကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအများကလိုလားနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံနိုင်မဲ့ပြင်ဆင်မှုမျိုးဖြစ်မလာနိုင်သေးဘူးလို့လူခွင့်ရေးရှေ့နေကြီးတဦးကသုံးသပ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကသွားနေတဲ့နှုံးကိုကြည့်ရင် NLD အစိုးရရဲ့ဒီသက်တမ်းအတွင်းမှာဖွဲ့စည်းပုံဥပဒေတွေကအရေးကြီးအချက်တွေပြင်ဆင်နိုင်ပါမလားလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကလည်းသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။စေအစိုးရလက်ထက်ညောင်နေပင်အမျိုးသားညီလာခံမှာရေးဆွဲပြီး2008ခုနှစ်ကအတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကအခြေခံကျော်ရွတွေပြင်မှသာအများကလိုလားနေတဲ့ဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့ဥပဒေတရက်ဖြစ်လာလိမ့်မယ်လို့ဆွီဒင်နိုင်ငံမှာခေတ္တနေထိုင်တဲ့ဥပဒေအထောက်အကူပြုကိုရက်ကိုတီထောင်သူလူအခွင့်ရေးရှိနေဦးအောင်ထူးကထောက်ပြပါတယ
်။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံကြတဲ့ကျော်ရွတွေကိုပြင်တော့မှသာလေဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီလိုစီကြပြီးတော့ဆယ်ရွေပြည်အောင်စုအခြေခံတည်ဆောက်နေအောင်ဖြစ်တယ်။အဲ့တော့အခြေခံကြတဲ့မျိုးသားကောင်ကြီးနဲ့လူငယ်ကောင်ကြီးတို့ခေါ်တဲ့ဒါလုံနဲ့ပတ်သက်ပြီးတော့ပြောင်းထားတဲ့ပြောင်းချက်တွေ။နောက်စစ်တပ်ရဲ့ဥပဒေပြည်အုပ်ချုပ်ရေးကဏ္ဍတွေမှာပါဝင်ပတ်သက်ခွင့်ပေးထားတဲ့ပြောင်းချက်တွေ။နောက်တစ်ခါဒီသမရယူချက်တွေမှာစနစ်ကိစ္စပေါ့။အကောင်မှာပင်နိုင်ငံမှာမှမကျင့်သုံးတဲ့စစ်ဘူလုတဲ့ပုဂ္ဂိုလ်စစ်ဘူလူတွဲလုတဲ့ပုဂ္ဂိုလ်ကသမရဖြစ်စီဒုသမရဖြစ်စီချစ်လာခွင့်ပေးထားတဲ့ပြောင်းရန်ချက်တွေဒီပြောင်းရန်ချက်တွေကိုပြင်ကိုပြင်မရမယ်ဒီပြောင်းရန်ချက်တွေကိုပြင်လိုက်တာနဲ့သူနဲ့ဆက်သက်တဲ့ဟာကြီးချုပ်ပြောင်းအောင်မစင်ဖွဲ့စည်းပုံတစ်ခုလုံးကသုံးလို့မရတော့အဲ့တော့မပြင်မဲထားပြန်တော့လည်းပဲဆီယနာရှိစနစ်ကဆက်လက်ဆူရှိသွားမယ်ဒီလိုအချိန်ဒီအောက်မှာနှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆိုတာလက်တွေ့ဘရော့မဖြစ်နိုင်တဲ့ဥပဒေဖြစ်တဲ့ရင်းမပါတဲ့ပြရန်ရတချို့လောက်ကိုပြင်ဝင်ပြီးတော့ဖွဲ့စည်းပုံဆိုပြင်လို့ရတယ်ဆိုတော့နိုင်ငံရေးမျက်လှည့်ပြဝကြီးအောက်ကနေပြီးတော့ရေရှည်ဆက်ရနာရှင်စနစ်အစိုးရမဲ့လမ်းကြောင်းမျိုးကိုအနည်းဖွဲ့စည်းဝင်ချေအောင်လို့ပြင်ဆင်ရေးဆိုတာကသွားနေတာလို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာ NLD အစိုးရကအမျိုးသားပြန်လည်တင်မြတ်ရေးဆိုတဲ့လမ်းကြောင်းကိုတစ်ဖက်ကကင်ဆယ်ထားတာတွေ့ရပါတယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာမျိုးကိုကြိုးပမ်းကြမယ်ဆိုရင်ဘယ်လိုအချက်တွေကိုပြင်မယ်အစိုးတင်သွင်းကြမယ်လို့ဆရာဦးအောင်သူခန့်မှန်းပါတယ
်။တော့ဘက်ကလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံချေအုပ်တွေကိုပြင်မယ်ဆိုရင်တော့မြို့သားပြည်နယ်တည်မြဲရေးဆိုတာသုံးလို့မရဘူး။ဒါကမြို့သားပြည်နယ်တည်မြဲရေးကိုမဟုတ်ဘူး။ဟိုစစ်တပ်လူကြလိုက်နာဆောင်ရင်ရေးပဲ။ကျွန်တော်တို့ဘာမှပြောစရာကြောင်းမရှိဘူး။ဆိုတော့မြို့သားပြည်နယ်တည်မြဲရေးဆိုတာကဒီတမျိုးသားလုံးပါဝင်တဲ့လူလူတရားလုံးရဲ့ဒီမိုစီခွင့်ရေးဖက်ဒရယ်ပြောင်းစုတည်ဆောက်ပိုင်ခွင့်ခွင့်ရေးအခြေခံအပြင်ကိုဖြစ်ပွားကျူးလွန်ခဲ့တဲ့ပြည်မှုကြီးတွေပေါ်မှာအရေးယူဆောင်ရနိုင်ရေးပါဝင်တဲ့အခြေခံအနေကြီးကတ်တော့မှသာလျှင်မြို့သားပြည်နယ်တည်မြဲရေးဖြစ်နိုင်တယ်။အဲလိုမျိုးဖဲနဲ့မြို့သားပြည်နယ်တည်မြဲရေးဆွေးနွေးမှုကိုတိုးပြီးတော့မှစစ်တပ်ကဖြစ်ကောင်းတော်များသဘောကျစီမဲ့ဟာမျိုးတွေနဲ့လိုက်လူနေကြကာလပတ်လုံးတော့ဘတော်မှရှင်းမှန်တဲ့မြို့သားပြည်နယ်တည်မြဲရေးမဖြစ်နိုင်ဘူး။ဒီလိုမျိုးသားပြန်လည်တည်မြဲရေးဆိုတာကဘာမှာဘယ်နိုင်ငံမှာမှလည်းမရှိပါဘူး
။ဘယ်ဥပဒေပုံမှန်ကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုချိန်ထိချမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်မှမလားဆိုတာစိုးရိမ်မိသူကအမေရိကန်အရီဇိုနာပြည်နယ်မှာနေထိုင်တဲ့ SNLD ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဆိုင်းဝင်းဖေဖြစ်ပါတယ
်။အခုမှသူကပြန်ဖို့စ조사တဲ့ကော်မတီစဖွဲ့လို့ရှိသေးတယ်ဗျ။အဲကော်မတီစဖွဲ့တဲ့ပုံစံကိုကြည့်လိုက်တော့လည်းဘာနဲ့သွားတူနေတော့ပထမဆုံးညောင်နေပင်ညီလာခံနဲ့သွားတူနေတယ်။ဘယ်ဥပဒေပုံမကိုပြင်ရမလဲ၊ဘယ်အပိုင်းကိုပြင်ရမလဲဆိုတဲ့ဟာတွေအခုတစ်ခါလှည့်တောင်ကြီးနိုင်တယ်ဘယ်သူမှ။အဲ့ဒီဟာတွေအတွက်ကဘယ်လောက်ကြာမလဲ။ဟိုအီလေလေဘယ်တော့မှမပြီးတော့မဲ့ဟာကြီး။ဆိုတော့အဲ့ဒီဘယ်တော့မှမပြီးတော့မဲ့ဟာကြီးကိုရှေ့တင်ပြီးတော့မှနောက်နှစ်နှစ်တာပဲကြာတော့မယ်လက်ရှိအစိုးရအနေနဲ့လုပ်ငန်းပြเสียမရှိလို့ဒါလုပ်ငန်းပြတာလားအဲ့လိုမေးเสียရှိဆိုတော့တကယ်လို့များကျွန်တော်တို့တိုင်းပြည်များများတိုးတက်စေချင်လို့ရှင်ခမည်းတော်ကျွန်တော်တို့တော်လိုင်းရေးဟာဆိုပြီးတော့အပြင်ထွက်လာတဲ့လူများများပြန်လက်ခံနိုင်တဲ့ဥပဒေများအရင်ပြန်ကောင်းမလားလို
့ NLD အစိုးရကသူ့ရဲ့ကြံရှိနေသေးတဲ့တက်တန်းအတွင်းဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်ဇန်နဝါရီ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုကိုတင်သွင်းခဲ့ချိန်မှာဖွဲ့စည်းပုံပြင်ဖို့ဘယ်သူကမှတောင်းဆိုနေတာမျိုးမရှိတာကြောင့်အရေးကြီးအဆိုနဲ့မကန့်ညီဘူးလို့ တမရော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဖွဲ့စည်းပုံပြင်ရေးကိုထောက်ခံတဲ့ဆန္ဒအထုပ်ဖော်ဟော်ပြောပွဲတွေကိုရန်ကုန်အပါအဝင်အခြားမြို့ကြီးတွေမှာပါပြုလုပ်လာနေကြတာတွေ့ရပါတယ်ခင်ဗျာ။